ဖန်စီထိန်းသိမ်းခံထားရတဲ့မြန်မာကောင်ဆောင်ဒေါက်အောင်ဆန်းစုကြည်ကိုဒီကနေ့မှအွန်လိုင်းကတဆင့်အယုံထုတ်ရမှာဒေါက်အောင်ဆန်းစုကြည်ဘက်ကရှေ့နေဖြစ်သူတွေနဲ့လူချင်းတွေ့နိုင်ဖို့ထပ်ပြီးတော့တောင်းဆိုခဲ့တယ်လို့သိရပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့အတူရာထူးကနေဖယ်ရှားခံရတဲ့သမရအဝင်းမြင့်နေပြီးတော့ကောင်စီဥက္ကဋ္ဌဒေါက်တာမြို့အောင်တို့ကိုလည်းအတူယုံထုတ်ပါတယ်။ဒေါက်အောင်ဆန်းစုကြည်နဲ့အတူကြံကောင်းဆောင်တို့အစည်းအလုံးကျမ်းမာပုံရတယ်လို့ရှေ့နေဦးခင်မောင်စောကပြောပါတယ
်။Three of them seem to be healthy to do our eyes.
ကျွန်တော်တို့အမြင်အရကတော့သူတို့အားလုံးကျန်းမာပုံရပါတယ်။ဒါပေမဲ့ရှင့်နေတော်မမင်းဆိုကတော့ဒေါအောင်ဆန်းစုကြည်နည်းနည်းပိန်သွားတယ်လို့ပြောပါတယ်လို့တရားလို့တော့ရှင့်နေဥက္ကမောင်စောကပြောဆိုသွားတာပါ။အမှုစစ်ဆေးဖို့ကြံ့ကြာနေတာကိုဒေါအောင်ဆန်းစုကြည်ကဒီကနေ့အမိန့်မြန်ခဲ့တယ်လို့လည်းသိရပါတယ်။တရားလို့တော့ရှင့်နေတွေကလည်းဒေါအောင်ဆန်းစုကြည်နဲ့လူချင်းတွေ့ပြီးတော့အမှုညွန်ကြားချက်ရယူနိုင်ဖို့တရားရုံးကိုလျှောက်ထားခဲ့ကြတာပါ။ဒေါအောင်ဆန်းစုကြည်ကိုတွင်းကုံဥပဒေ၊ဆက်သွယ်ရေးဥပဒေ၊နိုင်ငံတော်အကြီးညိုပြည့်စုံမှုဥပဒေ၊တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေအပြင်နိုင်ငံတော်လျှို့ဝှက်ချက်များဥပဒေချုပ်ပေါင်းမှုစုစုပေါင်းစွဲချက်6ခုနဲ့တရားစွဲဆိုထားတာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ကိုမေလ10ရက်နေ့မှာနောက်တစ်ကြိမ်ရုံးထုံးမှာဖြစ်ပြီးအဲ့ဒီရုံးချိန်ကြားမှာဒေါအောင်ဆန်းစုကြည်နဲ့ရှင်နေရလူချင်းတွေ့ခွင့်ရမရသိရမယ်လို့လည်းတရားလို့တော်ရှင်နေဦးခင်မောင်စောကပြောပါတယ်။